Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာသောရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်မေလ3ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတူမီတာ24.50 MHz လိုင်းလမီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်သောရရှိများရှင်လန်းချက်မြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနက်ခင်းသောရရှိတွေနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းကိုဒေါ်လာ33ဘီလီယံကူညီဖို့အတွက်အမေရိကန်သမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ထောက်ခံမှုရရှိပါတယ်ယူကရိန်းမြို့တော်ကီယက်မှာအမေရိကန်တန်ယုံပြန်ဖွင့်ပါမယ်အာဆီယံအထူးကိုယ်စားလှယ်ကိုဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းပါတယ်အာဆီယံကို NUG နဲ့ဆက်ဆံဖို့မလေးရှားရဲ့အကြံပြုချက်ကိုတော့စစ်ကောင်စီကကန့်ကွက်လိုက်ပါတယ်ဒီလိုထိတ်တဲရောက်တဲ့တဲ့အပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
ဒီဟာရဲ့ထွက်ပြေးစာပြီးဆက်ပြေးတဲ့ကပါအခုသူတို့ထဲတဲ့အင်တွေကိုပိတ်ပြီးတော့တွေ့တဲ့အင်တွေပေါ့နည်းနည်းဟောပူတဲ့အင်တွေရှို့နေဒီရွာတိရှို့တယ်ကျွန်တော်တို့ဟိုဟာ
စကိုင်းတိုင်းမှာချေးရွာတွေမိရှုခံရတဲ့အကြောင်းသတင်းပေးပို့ချက်မှာနားဆင်ချရပါမယ်ရှင်။ဘီးလင်းမှာလည်းစစ်ကောင်စီရဲ့လက်နက်ကြီးတန်းခံနေချရပါတယ်။ဒါ့အပြင်နိုင်ငံတော်မှာတရားဥပဒေမဲ့တပ်ဖြတ်ခံရတဲ့အခြေအနေတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာတော့သတင်းတောင်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလွှာအစီအစဉ်တို့ကိုနားဆင်ချရမှာပါ။အခုကတော့ဒေါခင်မျိုးသက်နဲ့အတူထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါမယ်ရှင်
။ရုရှားတပ်တွေအဝိုင်းခံနေရတဲ့ယူကရိန်းစစ်ကမ်းမြို့မာရီယိုပိုကနေနောက်ထပ်အရက်သားတွေဘေးလွယကိုပို့ပေးနိုင်ဖို့မျှော်လင့်ကြောင်းယူကရိန်းအရာရှိတွေကတင်းနှလာနေမှာပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့အရက်သားတရာကျော်ကိုတင်းနှကနေတဲ့ကဘေးလွယကိုကယ်ထုတ်နိုင်ခဲ့ကြောင်းနဲ့အဲ့ဒီမြို့ကနေမိုင်100အစိတ်လောက်ဝေးတဲ့ဇပိုရီဇီယာကိုသွားနေပြီဖြစ်ကြောင်းဗီဒီယိုသတင်းစကားပါခဲ့တာပါ။မာရီယိုပိုမြို့ကအဇော့စတာတမနီဆက်ရုံဝင်းတွင်မှာရာနဲ့ချီတဲ့ဒေတာကန်တွေနဲ့ယူကရိန်းတပ်သား2000လောက်ရှိနေမယ်လို့ခန့်မှန်းထားပါတယ်။ခြံတဲ့နေရာတွေကိုတော့ရုရှားတပ်တွေကထိန်းချုပ်ထားတာပါ။ဒီတမနီဆက်ယုံဝင်းမှာရှိတဲ့အရက်သားတွေကိုကယ်ထုတ်ဖို့အတွက်အရင်တုန်းကအချိန်ချင်းစူးစမ်းခဲ့ပေမဲ့ကယ်ထုတ်မဲ့လမ်းကြောင်းတွေကိုရုရှားတပ်တွေကပစ်ခတ်ခဲ့တယ်လို့ယူကရိန်းဘက်ကဆွဆွဲထားပါတယ်။အခုအဲ့ဒီနေရာအတွက်နှစ်ရက်ကြာအပစ်ခတ်ရက်ဆဲဖို့သဘောတူညီမှုရခဲ့တာလို့သမ္မတဇယ်လန်စကီကပြောပါတယ်။တချိန်တည်းမှာပဲယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသကိုရုရှားတွေသိမ်းပိုက်ဖို့အတွက်စ조사မှုကလည်းတိုးတက်မှုတိတ်မရှိဘူးလို့အမေရိကန်ကာကွယ်ရေးဌာနအကြီးအကဲအရှိတူကဝေဖန်ပါတယ်။အဲဒီမှာရုရှားတပ်တွေဝင်ပြီးသိမ်းနိုင်ပြီလို့ပြောပြီးသူတို့ပြန်ပြီးဆုတ်သွားချိန်မှာယူကရိန်းတပ်တွေကပြန်နေရာယူနေတာတွေ့ရတယ်လို့ပြောပါတယ်။ယူကရိန်းဒုတိယဝန်ကြီးချုပ်ကတော့အဇော့စတာကအချိန်နှီးဟာတကယ်လူသားစာနာမှုဆိုင်ရာကတ်ဆိုင်နေတာဖြစ်ပြီးအဲ့ဒီဒေတာကန်တွေဟာရေအစားတောက်နဲ့ဆေးဝါးပြက်လူနည်းအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်ယူကရိန်းနိုင်ငံကီယက်မြို့တော်ကအမေရိကန်တန်ယုံကိုမကြခင်မှာပဲပြန်ပြီးဖွင့်လှစ်တော်မယ်လို့ယူကရိန်းအနောက်ပိုင်းလဗစ်မြို့ကိုရောက်လာတဲ့တန်ယုံယာယီတာဝန်ခံခရစ်စတီနာကေဗန်ကသတင်းလာနေမှာပြောကြားလိုက်ပါတယ်
Today is my first day back in Ukraine and we're doing it as a
ယူကရိန်းကိုအခုပထမဆုံးပြန်ရောက်လာတာဖြစ်ပြီးလာမယ့်သတင်းပတ်တွေမှာလည်းအခုလိုပဲနေချင်းပြန်ခီးတွေနဲ့လာရောက်မှာဖြစ်တယ်လို့ဒီလကုံလောက်မှာတော့ကီယက်မြို့ကိုပြန်ပြီးဝင်ခွင့်ရလောက်တဲ့အခြေအနေဖြစ်လာမယ်လို့မျှော်လင့်ထားကြောင်းလဗစ်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။တန်ယုံပြန်ပြီးဖွင့်ဖို့အတွက်လုံခြုံရေးအခြေအနေအဆင်ပြေအောင်စောင့်နေတာဖြစ်ပြီးယူကရိန်းရင်ဆိုင်နေရတဲ့စစ်ပွဲအောင်နိုင်ရေးအတွက်အကူအညီပေးဖို့တက်နိုင်တယ်လို့ဆက်ပြီးလှုပ်ဆောင်ပေးမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ယူကရိန်းနိုင်ငံဟာမမမမတရှိစဲဖြစ်ပြီးရုရှားဘက်ကရှုံးနေပြီဖြစ်ကြောင်းပြောပါတယ်။ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံကိုရုရှားတွေယူကရိန်းကိုဝင်ရောက်ကျူးကျော်ခဲ့တဲ့ February 24ရက်မတိုင်ခင်တရင်နှစ်ပတ်လောက်မှာပိတ်ပစ်ခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကယူကရိန်းအနောက်ပိုင်းကလဗစ်မြို့ကိုအမေရိကန်တန်တမန်တချို့စတင်လာရောက်တော်မယ်လို့ပြောကြားခဲ့တာပါ။မကြာသေးခင်ကပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအပါအဝင်လွှတ်တော်အမတ်တချို့ယူကရိန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်။ယူကရိန်းကိုအမေရိကန်ဒေါ်လာ33ဘီလီယံကူညီဖို့အတွက်သမ္မတဂျိုးဘိုင်ဒန်ရဲ့အမြင့်တရက်ခံချက်ဟာကွန်ဂရက်စ်လွှတ်တော်မှာပါတီနှစ်ရက်စလုံးရဲ့ထောက်ခံမှုကိုအခိုင်အမာရနေပါတယ်။ယူကရိန်းအတွက်စီးပွားရေးစာနာမှုနဲ့စီးရေးအထောက်အပံ့ဖြစ်တဲ့ဒေါ်လာ 13.6 ဘီလီယံကိုတော့ ်ဒီနှစ်အစောပိုင်းကတည်းကပေးပို့ခဲ့ပြီးဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းသမ္မတဘိုင်ဒန်ရဲ့ဒီမြင့်တာရက်ခံချက်ကိုအတည်ပြုနိုင်အောင်ကွန်ဂရက်လွှတ်တော်ကလှင်မြန်စွာဆောင်ရွက်နေတယ်လို့သူမရဲ့ယူကရိန်းနဲ့ပိုလန်ခီးစင်တွဲမှာပဲပြောကြားခဲ့တာပါ။ဒီအကူအညီဟာလွန်စွာများပြတဲ့ငွေကြေးပမာဏဖြစ်ပြီးဒီလိုကူညီနိုင်တဲ့အတွက်လွှတ်တော်အမတ်တွေကတိတ်ကိုဂုဏ်ယူနေကြတယ်လို့ဆိုပါတယ်။ဒါပေမဲ့ပါတီနှစ်ဆလုံးရဲ့အမတ်လက်တဆုပ်စာလောက်ကတော့ဒါဟာကူရောပပဋိပက္ခမှာသမရကကူညီပံ့ပိုးနိုင်တဲ့အာဏာကိုချဲ့ထွင်လိုက်ရရောက်သွားမှာကိုစိုးရိမ်နေကြတာပါ။ယူကရိန်းကိုလက်နက်အများအများပံ့ပိုးနေရတဲ့အတွက်အမေရိကန်မှာလက်နက်ပစ္စည်းစုဆောင်ထားမှုယုံနေသွားမှာကိုစိုးရိမ်နေကြသလိုပြည်ရင်းမှာငွေကြေးဖောင်းပွမှုကြောင့်ကုန်စင်းလုံးမြန်မာနေခြင်းယူကရိန်းကိုကြီးမားတဲ့အထောက်ပံ့တွေပေးနေတဲ့ကိစ္စကိုပိုးပြီးဂရုတစိုက်စဉ်းစားဖို့လိုအပ်ကြောင်းလည်းပြောကြားကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတနင်္လာနေ့မှာဂျာမနီနိုင်ငံကိုတွားရောက်ပြီးဂျာမနီသမ္မတအိုလဖ်ရှိုးစ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေဟာလက်ရှိဖြစ်ပွားနေတဲ့ယူကရိန်းအရေးနဲ့နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့တွေကိုဆွေးနွေးကြတာပါ။တနင်္လာနေ့မှာပဲနှစ်နိုင်ငံသဘောတူညီချက်အများအပြားကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအိန္ဒိယနိုင်ငံမှာ2030ရောက်ရင်တန့်ရှင်းတဲ့စွန့်ရင်တွန်းမြှင့်အသုံးပြုနိုင်ရတဲ့အတွက်ဂျာမနီကအမေရိကန်ဒေါ်လာ10ဘီလီယံခွဲနဲ့ညီမျှတဲ့ယူရိုငွေ10ဘီလီယံကိုပေးအပ်ဖို့ပါဝင်ပါတယ်။ဂျာမနီဝန်ကြီးချုပ်ရှုစ်ကယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာနဲ့ပတ်သက်ပြီးဥရောပနဲ့အမေရိကန်တို့ရဲ့ခိုင်မာတဲ့ရည်တည်ချက်အတွက်အိန္ဒိယစီကထောက်ခံမှုရဖို့စူးစမ်းနေတာပါ။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့ရုရှားနဲ့ယူကရိန်းတို့ကြားတိုက်ပွဲတွေအဆုံးတက်ကြဖို့ပဲထပ်မံပန်ကြားခဲ့ပါတယ
် VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အာဆီယံ2ကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တမရာဟာဥဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးဖို့အာဆီယံအလှည့်ကြဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီအခြေကဲဗိုလ်ချုပ်မှုကြီးမြောက်လိုင်းကိုတနင်္လာနေ့မှာတိုက်တွန်းပါတယ်အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ပရက်ဆွန်ခွန်ရဲ့ဒုတိယမြောက်မြန်မာခီးစဉ်ကတော့အခုမေလဂုံပိုင်းလောက်မှာဖြစ်နိုင်တယ်လို့လဲကမ္ဘောဒီးယားဘက်ကပြောဆိုထားပါတယ်။အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်မြောက်ရေးအတွက်သက်ဆိုင်သူအလုံးပါဝင်ဖို့ရည်ကြီးကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတနင်္လာနေ့မှာဗိုလ်ချုပ်မှုကြီးမြောက်လှိုင်နဲ့ဗီဒီယိုနဲ့ဆွေးနွေးမှုအတွင်းမှာပြောခဲ့တာပါ။ဗိုလ်ချုပ်မှုကြီးမြောက်လှိုင်ဘက်ကတော့ပတ်သက်ဆက်နွယ်သူတွေနဲ့တွေ့ဆုံနိုင်ရည်အတွက်စီစဉ်ပေးမယ့်အကြောင်းပြောခဲ့ပြီးမဲ့ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်တို့နဲ့အာဆီယံကိုယ်စားလှယ်တွေ့ခွင့်ပေးမလားဆိုတာကိုတော့ကမ္ဘောဒီးယားအစိုးရထုတ်တဲ့ကြေညာချက်မှာဖော်ပြမထားပါဘူးလက်ရှိနိုင်ငံတွင်အကြမ်းဖက်မှုတွေကိုအဆုံးသတ်ရေးအထောက်အမှုအဖြစ်နဲ့အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များနဲ့ညှိနှိုင်းမှုမှာကြားဝင်ဆောင်ရွက်ပေးဖို့လဲဗိုလ်ချုပ်မှုကြီးမြောက်လှိုင်ကကန့်လန့်ခဲ့ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့တရားဥပဒေစိုးမိုးရေးကိုထိမ့်သိမ့်တဲ့အနေနဲ့အင်အားအလွန်အကျွံသုံးနာရှောင်ဖို့အရေးကြီးကြောင်းထောက်ပြပါတယ်စစ်ကောင်စီအနေနဲ့လူသားချင်းစာနာမှုကူညီပံ့ပိုးမှုတွေကိုအခြေမနှောင့်စေပဲပို့ဆောင်နိုင်အောင်ဆောင်ရွက်ပေးတဲ့ကြောင်းအကြမ်းဖက်မှုတွေရော့ချရေးနဲ့အလုံးစုံပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုပေါ်ပေါက်လာရေးအတွက်ယုံကြည်မှုတိဆောက်ရေးတို့ကိုဆောင်ရွက်ဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကတိုက်တွန်းပါတယ်ဒါအပြင်ဩစတြေးလျနိုင်ငံသားပမောက်ခရှောင်ထားနဲ့အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လှုပ်ပေးဖို့လဲဝန်ကြီးချုပ်ဟွန်ဆန်းကထပ်မံပန်ကြားခဲ့ပါတယ်ရှင်။အာနာမသိမ့်မီကလူထုရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်အမတ်တွေကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အလို့သဘောထိတွေ့ဆက်ဆံမှုမျိုးလှုပ်ဆောင်သွားဖို့အာဆီယံကိုအဆိုပြုမယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောတာကိုကိုးကားပြီးကွာလာလမ်ပူအခြေဆိုင်မလေးမေလ်သတင်းစာမှာဖော်ပြချက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကကန့်ကွက်လိုက်ပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF နဲ့အဖွဲ့ခွဲတွေကိုစစ်ကောင်စီကအကြမ်းဖက်အဖွဲ့တွေအဖြစ်ကြီးညာထားတာကြောင့်မလေးရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့မှတ်ချက်နဲ့အဆိုပြုချက်ဟာမြန်မာနိုင်ငံတွင်အကြမ်းဖက်ဝါဒနဲ့အကြမ်းဖက်မှုကိုအားပေးရရောက်နိုင်ကြောင်းပြောဆိုသုံးနှုန်းကန့်ကွက်တာဖြစ်ပါတယ်။ မေလ9ရက်နေ့မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးရှိပြီး NUG နဲ့ဆက်ဆံလုပ်ကိုင်ရေးဟာမလေးရှားကတင်သွင်းမဲ့အစိုးပြုချက်၃ခုထဲကတစ်ခုဖြစ်ပါတယ်။ဒုတိယအစိုးပြုချက်ကတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားရေးအကူအညီကိုနှစ်ဆတိုးပေးဖို့ဖြစ်ပြီးတတိယအစိုးပြုချက်ကတော့အာဆီယံအထူးကိုယ်စားလှယ်ရဲ့အနေအထားနဲ့လုပ်ငန်းတွေပုံမခိုင်မာအောင်နည်းလမ်းများရှာဖို့ရေးပဲဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာရှိနေတဲ့တက်တန်းကုန်လူနီပါ Sputnik 5 COVID ကာကွယ်ဆေးအလုံးရေ၅သန်းကိုမြန်မာနိုင်ငံအတွက်လှူဒန်းဖို့စဉ်းစားနေကြောင်းဖိလစ်ပိုင်ကျန်းမာရေးဆိုင်ရာအကြီးအကဲတာဝန်ရှိသူကတင်းနှင်းလာနေမှာပြောပါတယ်။လူရေတန်130အတွက်ကာကွယ်ဆေးရရှိရေးပြီးခဲ့တဲ့နှစ်ကအပြင်းထန်ကျူးစားခဲ့တဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့တခြားနိုင်ငံတစ်ခုကိုပထမဆုံးအချိန်လှူဒန်းမှုလည်းဖြစ်လာနိုင်ပါတယ်။ဖိလစ်ပိုင်မှာကာကွယ်ဆေးလုံလောက်နေပြီလို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ရုရှားထုတ်ကိုဗစ်ကာကွယ်ဆေးတွေကိုမြန်မာနိုင်ငံချက်ချင်းနေအသင်းကနေတဆင့်လှူဒန်းနိုင်ရေးဖိလစ်ပိုင်အာဏာပိုင်တို့ကြိုးစားနေကြောင်းလဲကျန်းမာရေးဌာနအမြဲတမ်းအတွင်းဝင်မာရီယာရိုဆာရီယိုဘာဂျီရီကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာကဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေတဲကပထမဆုံးအုံအင်းနဲ့ကလေးငယ်တပေါင်းတို့ဟာမြန်မာကျောင်းသုံးတင်ယူညွှန်တဲ့တင်ကြဖို့စီရင်ပေးသွင်းထားပြီဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်။2023ခုနှစ်အရောက်မှာတော့ကျောင်းနေအရွယ်ကလေးငယ်အလုံးကိုမြန်မာတင်ယူညွှန်တဲ့တင်ကြနိုင်ဖို့ထိ UNICEF ကရည်မှန်းထားပါတယ်။ကလေးငယ်တွေဌာနေရင်မြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်လဲအထောက်အကူဖြစ်စီမယ်လို့ UNICEF ကပြောပါတယ်။2021ခုနှစ်နိုဝင်ဘာလမှာ UNICEF နဲ့မိတ်ဖက်တွေစတင်ခဲ့တဲ့မြန်မာသင်ယူညွှန်တဲ့အစီအစဉ်ဟာဆိုရင်ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေပညာသင်ကြားခွင့်အခွင့်အရေးရရှိရေးအတွက်အရေးကြီးတဲ့လုပ်ငန်းတစ်ခုလည်းဖြစ်တယ်လို့ကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံတွင်2019ခုနှစ်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေထဲမှာကျောင်းနေအရွယ်ကလေးငယ်၄သိန်းကျော်ရှိနေပြီးခမန်းချီကလေးငယ်၃သိန်းလောက်ကတော့ UNICEF နဲ့မိတ်ဖက်တွေဖွင့်ထားတဲ့တင်ကြားရေးဌာန3400မှာတက်ရောက်နေကြကြောင်းလဲဖော်ပြထားပါတယ်ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြမှာဖြစ်ပါတယ်စစ်ကောင်စီကိုထောက်ခံသူတွေနဲ့စစ်ကောင်စီကိုတော်လန်နေသူတွေကြားတရားမဲ့တပ်ဖြတ်မှုတွေတိုးလာနေပြီးတနင်္လာနေ့ကတော့မန္တလေးတိုင်းအမရပုရမြို့နယ်ရဲ့ NLD စီယုံရင်မှုအသက်ခံရတယ်လို့တနင်္ကနွေနေ့ကလည်းစကိုင်းတိုင်းတဲ့ကချောင်းဦးနဲ့မြင်းမူမြို့နယ်ကြားကစစ်ကောင်စီကိုထောက်ခံတဲ့ပြူစောထီးတွေရှိရာရွာတချို့မှာရုတ်အလောင်း20ကျော်ကိုတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မကြာသေးခင်ကလည်း NLD အဖွဲ့ဝင်6ဦးကိုစစ်ကောင်စီကိုထောက်ခံတဲ့သွေးတောက်လို့ခေါ်တဲ့အဖွဲ့ကတပ်ဖြတ်ကြောင်းလူမှုမီဒီယာကနေပြောဆိုထားပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတနှစ်ကျော်ကြာလာချင်းတရားမဲ့တပ်ဖြတ်မှုတွေတိုးလာနေတဲ့အကြောင်းကိုတော့ဒေါက်ခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင်
။အမရပူရမြို့နယ် NLD စီယုံရင်မှုဦးစော်ကြီးတနင်္လာနေ့မနေ့ပိုင်းမှာအသက်ထက်ခံခဲ့ရတယ်ဆိုတာမှန်ကန်ကြောင်းပါတီရဲ့အလုပ်ကော်မတီပြောခွင့်ရဥကျော်ထွေးက VOA ကိုစားနဲ့ရေးသားဖြေကြားခဲ့ပါတယ်။ဥစော်ကြီးအပါဝင်မန္တလေးတိုင်းမှာဧပြီလ19ရက်နောက်ပိုင်းကစပြီးဇက်တိုက်ဆိုသလိုအသက်ဖြတ်ခံခဲ့ရတဲ့ NLD ပါတီဝင်6ဦးရှိသွားပြီဖြစ်ပြီးဒီလိုအသက်ဖြတ်ခံရတာတွေကိုမှတ်တမ်းပြုစုထားပြီးမကြာခင်မှာထုတ်ပြန်ပေးမယ်လို့လည်းဥကျော်ထွေးကပြောပါတယ်။ဒီလို NLD ပါတီဝင်တချို့တိုက်ခိုက်လှုပ်ရှားခံရတာနဲ့ပတ်သက်ပြီးအတိုက်ခံတွေနဲ့အာဏာသိမ်းစစ်ကောင်စီကြားမှာအပြန်အလှန်ဆက်ဆွဲပြောဆိုနေတာရှိပါတယ်။တွေးတောက်များဆိုတဲ့အဖွဲ့တစ်ခုကတော့ဥဇော်ကြီးအပါဝင်မန္တလေးတိုင်းနဲ့က NLD ပါတီဝင်6ဦးအထိလှုပ်ရှားခဲ့တယ်လို့ Telegram လူမှုကွန်ရက်ကနေထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့အခုလိုပေါ်ပေါက်လာတဲ့အဖွဲ့အစည်းတွေကိုဝေဖန်ထားပြီးသူတို့အနေနဲ့တင်ဝင်ဖွဲ့စည်းနိုင်တဲ့ပြည်သူစစ်ကလွဲပြီးတန်တန်ဖွဲ့စည်းမှုမရှိဘူးလို့ဧပြီလ29ရက်နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။အစိုးရအနေနဲ့ကတော့ပြည်သူလူထုရဲ့နေပြည်တော်ဒေသလူထုရဲ့တောင်းဆိုချက်နဲ့အညီကျွန်တော်တို့အနေနဲ့တရားဝင်ဖွဲ့စည်းခွင့်ရှိတဲ့ပြည်သူစစ်များဖွဲ့စည်းဆောင်ရွက်လျက်ရှိတဲ့ကြံတဲ့အဖွဲ့အစည်းများနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းဆောင်ရွက်လျက်မရှိပါဘူး
။2021 February 9ရက်မှာရန်ကုန်တိုင်းဗဟန်းမြို့နယ်က NLD ရုံးချုပ်ကိုစစ်ကောင်စီအဖွဲ့တွေကပထမဆုံးချိန်ဝင်ရောက်စီးနင်းခဲ့ပြီးနောက်ပိုင်းမှာ အနေနဲ့အရရက NLD ရုံးတွေကိုအတိုက်ခတ်ခံခဲ့ရတယ်လို့ပါတီရဲ့ပြောခွင့်ရက VOA ကိုပြောပါတယ်။စကိုင်းတိုင်းထဲမှာတော့စစ်ကောင်စီကမြောင်မြို့နယ်ထဲနေမင်းရှင်းလင်းရေးတွေလုပ်နေပြီးချောင်းဦးနဲ့မြင်းမှုမြို့နယ်ကြားချေးရွာတချို့မှာရုပ်လောင်း20ကျော်တွေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မေလ1ရက်တနင်္ဂနွေနေ့မနေ့ပိုင်းမှာစကိုင်းတိုင်းဒေသကြီးချောင်းဦးမြို့နယ်မုံရွာချောင်းဦးအမြင့်ကားလမ်းဘေးကလေခွင်းထဲမှာအဆုလိုက်ပြုံလိုက်တေဆုံးနေတဲ့လူတွေအလောင်း12လောင်းကိုတွေ့ခဲ့ရပြီးသူတို့ဟာကင်းမွန်ထော်နဲ့ကံစည်းချေရွာတွေကချေရွာသားတွေဖြစ်တယ်လို့ဒေသခံတူကပြောပါတယ
်။ကင်းမွန်ထော်နဲ့ကံစည်းရအဲကျွန်တော်တို့ပြည်စောတိရွာပေါ့နော်ပြည်စောတိရွာကအမျိုးသမီး5ဦးနဲ့အမျိုးသား5ဦး။ဩကျွန်တော်တို့ဟိုပါဘောရာစိုက်ခွဲခေါ်တာပေါ့နော်တိုင်းကတော့စိုက်ခွဲခေါ်တာပေါ့အဲဟုတ်တယ်အဲ့ဆိုပါတွေ့တာ။ကြာလူအဲကင်းမွန်ထော်ဟိုကံစည်းပေါ့လေဒါတိတိ
။ချောင်းဒေသခံတွေကတော့ကံကြီးကုန်းကမွန်ထော်ကန်စီချေရွာဟာစစ်ကောင်စီကိုအားပေးထောက်ခံသူအများစုနေထိုင်တဲ့ချေရွာတွေဖြစ်တယ်လို့ပြောပါတယ်။တေဆုံးသူတွေဟာစစ်ကောင်စီကိုအားပေးထောက်ခံတဲ့ဒေသခံတွေလားဆိုတော့ကိုတော့ VOA ကတိကျအတိမပြုတ်နိုင်ပါဘူး။ဒီရုံလောင်းတွေတွေ့ရတာနဲ့ပတ်သက်ပြီးကျူးလွန်သူလို့ယူဆသူတယောက်ကိုဆက်ဆင်းနေပြီးသူဟာ CDM ချောင်းဆရာဟောင်းတဦးဖြစ်တယ်လို့ PDF အဖွဲ့ကခေါင်းဆောင်တယောက်ဖြစ်ကြောင်းနဲ့ဒီကိစ္စကိုတေးမှုတေးခင်းဖွင့်ဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။ဘူတော့တော့ဆက်ဆင်းနေတော့မှရှိတယ်။နောက်တစ်ခုကတော့အဲ့ဒီဟာတွေနဲ့ပတ်သက်တော့ကျွန်တော်အလုပ်တွေရဲ့ဟာတွေနဲ့ပတ်သက်ရင်တေးမှုတေးခင်းဖွင့်ပြောကြသက်ဆိုင်ရာရဲစခန်းတွေကတော့ဆောင်ရွက်တည်ရရှိပါတယ
်။ရွှေဘိုခရိုင်မြင်းမှုမြို့နယ်အပိုင်းဗရထိုင်းချေးရွာကတုတ်တံမှလည်းတေးဆုံးနေတဲ့ချေးရွာသားအလောင်း6လောင်းကိုမတ်လ1ရက်နေ့ကပဲတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဒေသကြီးချောင်းနဲ့မြင်းမှုမြို့နယ်ထဲမှာစစ်ကောင်စီကနေမင်းရှင်းလင်းရေးလုပ်နေပြီးထောင်နဲ့ချီတဲ့ဒေသခံတွေကတော့ထွက်ပြေးတိမ်းရှောင်နေရပါတယ်။မြောင်မြို့နယ်ထဲမှာတနင်္လာနေ့ကမြောင်ဒေသခံကာကွယ်တပ်ဖွဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကနေမင်းရှင်းလင်းရေးနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့မြောင်ဒေသခံကာကွယ်တပ်ဖွဲ့ကပြောပါတယ်
။လက်နက်ပြည်စုံနဲ့100လောက်ဆိုကျွန်တော်လက်နက်အင်အားမမြအောင်ကျွန်တော်တို့ကန်ထဲမှာရှိတဲ့ရေဘော်နေရာတွေရေဘော်တွေအကုန်လုံး
ဒေသခံကာကွယ်ရေးတပ်စခန်းတွေစီနေမင်းရှင်းလင်းလာတဲ့စစ်ကောင်စီတပ်ကိုမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွက်10ဦးရဲမင်းနဲ့ဒဏ်ရာရခဲ့တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတာတော့မရှိသေးပါဘူး
။ဒေါက်ခင်မျိုးသက်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။စကိုင်းတိုင်းချောင်းမြို့နယ်ကကြေးရွာတချို့မှာမနေ့ကလူနေအိမ်ကြီးတွေမိရှုခံရကြောင်းဒေသခံတွေထွက်ပြေးကြရပါတယ်။ဆ ਿਆ နာတင်ပြီးတဲ့နောက်ပြည်တွင်လက်နက်ကိုင်ပြိပခါတွေကြောင့်မိရှုခံရပြီးပျက်စီးသွားတဲ့လူနေအိမ်ကြီးပေါင်းကတနိုင်ငံလုံးမှာ11,000ကျော်အထိရှိသွားပါပြီ။ပြည်တွင်ပြည်ပဖွဲ့စည်းတွေပြုစုထားတဲ့စည်ရင်အချက်လက်တွေထဲမှာစကိုင်းတိုင်းဒေသကခြေရွာတွေဟာအများဆုံးမိရှုခံနေရတာပါ။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြထားပါတယ်ရှင်။
စကိုင်းတိုင်းချောင်းမြို့နယ်တဲကရွာတက်ဝါရငွေသာနဲ့တောချောင်းလေးရွာတွေမှာမေလ2ရက်နေ့နေ့လယ်အစောပိုင်းလောက်ကစပြီးစစ်ကောင်စီတပ်တွေဝင်ရောက်လာလို့ဒေသခံတွေထွက်ပြေးနေကြရပြီးလူနေအိမ်တချို့လည်းမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါရယ်။စကိုင်းတိုင်းတဲကကျေးရွာတွေထဲစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့နေမြေရှင်းလင်းရေးလုပ်တာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာတွေခက်စိတ်စိတ်ဖြစ်နေပေမဲ့အခုမီးရှို့ခံရတဲ့ရွာ၄ရွာမှာတော့အပြန်အလှန်တိုက်ခိုက်မှုမရှိဘဲစစ်ကောင်စီဘက်ကနေဝင်ရောက်စီးနင်းတာလို့ဒေသခံတူကပြောပါတယ
်။ရွာတွေထွက်ပြေးကြပြီ။ထွက်ပြေးတဲ့ကပါအခုသူတို့ထဲတဲ့အင်တွေကိုပိတ်ပြီးတော့တွေ့တဲ့အင်တွေပေါ့။တဲ့ဟိုမှုတဲ့အင်တွေရှို့နေတယ်။ရွာတိရှို့တယ်ကျွန်တော်တို့ဟိုဟာဟိုဝေယာရှို့တယ်။ဒါကျွန်တော်တို့အခုဝေသာဆိုတဲ့ရွာရှို့တယ်။တချောင်းလေးရှို့တယ်။ဟိုအင်တွေကတော့မပြောင်းကြောင်းခုညှိနေကြတယ်ကျွန်တော်ဝေယာမှာလေလေ။သူရှို့တာကတော့ကျွန်တော်တို့ဟိုလောက်ကမှရှို့ရကြ17လောက်မှာပါကျွန်တော်တို့ရှို့တာ17ဝေကျင်လောက်မှာပါလေ။ပြူပြူလေးရှို့သွားတဲ့ဟာကကျွန်တော်တို့ဟာ16 13အိမ်ပေါ့ကြောတာက3အိမ်16အိမ်နေပါလောက်ပေါ့နော်အခုကတော့ဟိုအတိအကျလဲကျွန်တော်တို့ကတည်သေးဦးတချောင်းလေးပါလေ
လူခွင့်ရေးအဖွဲ့တွေနဲ့စစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြုစုထားတဲ့စည်ရင်းအရဆိုရင်သခိုင်းတိုင်းချောင်းမြို့နယ်ထဲမှာ2021ခုနှစ်အောက်တိုဘာလကစပြီး2022ခုနှစ်ဧပြီလကုန်အထိမီးရှို့ဖျက်ဆီးခံလိုက်ရတဲ့လူနေအိမ်ကြိမ်ပေါင်း208လုံးအထိရှိထားပါတယ်ဒါကချောင်းမြို့နယ်ထဲကအခြေအနေပါဒေသတွင်ပြိပခတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူတွေနေအိမ်တွေမိသေးပါသွားလို့အိမ်ပြန်မလာနိုင်သေးတဲ့ဒုက္ခသည်ပေါင်းတောင်းချီရှိနေတဲ့သခိုင်းတိုင်းတဲကဒေသအချို့မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရပါတယ်။သခိုင်း၊ရွှေဘို၊ကလေးနဲ့မုံရွာအဲ့ဒီမျိုးတွေကလွဲလို့ကြံတဲ့မျိုးတွေကဒေသခံတွေဟာအင်တာနက်လိုင်းသုံးမရဘူးလို့ပြောပါတယ်။ Lune Ainwe, Mishu Kanyabi, Dedagan, Shualonjo Niva, Twapini Jaya, Zaganda, Wolmile, in the net line down Mialo, Pirima, Pipiani, a Johnny Gule, Media of Ulu, Dedagan, Duga, Piovare.
Well, in a line Yaroli, Nangae, the Bolivia, the Rini Paradia, so the Diablo, Boremazo, Pombi, and Wedam Ray.
Zaganda, Maguidai, Chen, Kayaki, Yeni, Shambi down by Mandalay, the Nena, Idai, Pagoka, Yene, Kachin, Pinerega, Niabon, Niakuta Chakuma, Sigonziga, Michu Piacigello, Lune Inbound, the down the town, Liajo, Piacigello, Luquin, a query net, Sichonigo, Guni, Benede, a query, a Sienugo. Chigantare data for Myamaye, Tobian Jetema, Pobia Tower, eh? Lune Ainwe, Michu, Piasi Kayana, Nepadalo, Sigonzi Bagaro, PDF Aquarius, Lecture Chedelu, Piotadalo, Didagan Gawaye, PDF to Bagale, Sigonzi Tadu, Lecture Chedesure, Abian Lansusamu, Shinivare, Kamia.
Kuyemo, Timpia Pigarabashi, Bilim Munede, Taka Kanyare, Chinigule, Timpia Pibame, Kienu Kien, Muta, see you, the Tonkaya, Damha, did Tincho ya. ပြည်လင်းမြို့နယ်တဲကလေးကြီးရွာတဲကိုမင်းလာတရနေ့ကစစ်ကောင်စီဘက်ကလေးချောင်းနဲ့နှစ်ချိန်ဘုံကျဲတိုက်ခိုက်မှုလုပ်ခဲ့ခြင်းအတွင်းဒေသခံတွေရဲ့အိမ်တွေဆက်လုံးထက်မင်းနယ်ထိခိုက်မိလောင်ခဲ့ပြီးတခြားနေအိမ်တွေလည်းပျက်စီးထားတွေရှိနေတယ်လို့ပြောပါတယ်အဲ့ဒီဒေသမှာတော့စစ်ဘေးဒုက္ခသည်တထောင်လောက်ဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေ
မေလ၁ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းနဲ့နှစ်ကြိမ်တိုက်ခိုက်မှုလုပ်ခဲ့စဉ်အတွင်းမှာဒေသခံတွေရဲ့အိမ်တွေဆယ်လုံးထက်မနည်းထိခိုက်မိလောင်ခဲ့တယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပြပါဗျာ
။နေရင်လည်းပြစ်တာဟုတ်တယ်လား။အိမ်တွေမိလောင်တာကတော့ဟိုဆယ်လုံးကျော်တော့ချတာပေါ့နော်
။စစ်ကောင်စီအနေနဲ့ကရင်လက်နက်ကိုင်တွေနဲ့တိုက်ခိုက်မှုဖြစ်တိုင်းမှာလေကြောင်းကနေဒေသခံအရက်သားပြည်သူတွေကိုပိတ်မတ်ထားတိုက်ခိုက်မှုတွေလုပ်တာဟာစစ်ရာဇဝဲမှုမြောက်တယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ကဆိုပါတယ်
။လေကြောင်းဟိုတိုက်ခိုက်မှုရတာအဓိကအထူးသဖြင့်ပေါ့လေဟိုအရက်သားပြည်သူနဲ့အရင်သူနဲ့ဟိုမခွဲခြားပဲနဲ့အဲ့လိုမျိုးတိုက်ခိုက်မှုလုပ်တာကကြတော့တိကျကကြတော့စစ်ရာဇဝဲမှုမြောက်တာပေါ့အထူးသဖြင့်ပြည်သူလူထုဟိုတိခိုက်ရင်းနဲ့တိုက်ခိုက်မှုမျိုးတွေပြည်သူတို့ရဲ့ဟိုပိုင်ဆိုင်မှုအဆောက်အုံတွေထိခိုက်ခါကြလို့ရှိတော့ဒါစီရဆိုးမှုမြောက်တယ်။နေ့အချက်အချက်တော့ကျွန်တော်ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေကိုချိုးဖောက်ရရောက်တာပေါ့
။ဘီလင်းဘက်မှာတော့စစ်ကောင်စီတက်ပြီးနေကြားဆောင် BGF ပူးပေါင်းတက်ဖွဲ့တွေနဲ့ KNU ကရင်မျိုးသားလွတ်မြောက်ရေးတက် PDF ပြည်သူ့ကာကွယ်ရေးတက်တွေနှစ်ဖက်တိုက်ပွဲဖြစ်နေပြီးလက်နက်ကြီးကြီးစံတွေဟာဘီလင်းမြို့နယ်တွေကကြေးရွာတွေပေါ်မှာဆက်ရောက်တာကြောင့်ကြီးရွာပေါင်း၁၀ရွာလောက်ကဒေသခံစစ်ဘေးဒုက္ခသည်တပေါင်းကျော်ဟာပြီးခဲ့တဲ့တပတ်ကစပြီးထွက်ပြေးတိမ်းရှောင်နေရတာပါဒေသခံတွေထွက်ပြေးတိမ်းရှောင်နေတဲ့အချိန်မှာရွာတွေထဲကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ရွာတွေကအိမ်တွေပေါ်ကိုကျပြီးမီးလောင်ပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ဘီလင်းမြို့နယ်တွေကစစ်ကောင်စီစခန်းတွေဖြစ်တဲ့၄ K စခန်းနဲ့ဝင်းတာပန်စခန်းတွေကိုသူတို့နယ်တွေကနေဧပြီလ23ရက်နေ့နောက်ဆုံးထားပြီးသောခွာပြီးဖို့အတွက်ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ကစာထုတ်ပြီးတောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သုတ်ခွာသွားတာမျိုးမရှိခဲ့ပါဘူးဒီအတွက်နှစ်ဖက်တိုက်ပွဲတွေလည်းပြင်းထန်နေပြီးဒေသခံကျေးရွာဆယ်ရွာလောက်ကပြည်သူတွေဟာနေအိမ်တွေမှာမနေရတော့ဘဲတောတောင်တွေကြောက်နိုင်ကူတွေကြားမှာပုံအောင်နေပြီးစစ်ဘေးရှောင်နေရတယ်ဆိုပြီးလူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်
ထိုင်းချေဆိုင် VOE သတင်းထောင်မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်မြန်မာနိုင်ငံအတွင်းကတိုက်ပွဲတွေအခြေအနေသတင်းပြီးမှတော့ယူကရိန်းစစ်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဝါရှင်တန်ဆီယက်တယ်မြို့အခြေဆိုင်ကုမ္ပဏီတစ်ခုကယူကရိန်းစစ်တပ်အတွက်ထုတ်လုပ်ထားတဲ့ drone မောင်းသူမဲ့ယင်ကိုထုတ်လုပ်ပေးနေတာပါဒီ drone ယင်ဟာလူတွေဝင်ရောက်သွားလာဖို့အလွန်အန္တရာယ်များတဲ့နေရာတွေမှာရှာဖွေထောက်လှမ်းဖို့ကယ်ဆယ်ဖို့အတွက်အထူးပြုထုတ်လုပ်ထားတာဖြစ်ပါတယ်။ VOA သတင်းထောက်ခါယာစတနာရှက်ချန်ကိုသတင်းပေးပို့ထားတာကိုကိုဇော်မှုကျော်ကပြောပြထားပါတယ်
။အမေရိကန်ပြည်ထောင်စု CLDL အခြေစိုက် BRINC Brink ကုမ္ပဏီကိုထူထောင်ခဲ့တဲ့အသက်22နှစ်အရွယ် CEO ကိုအမှုဆောင်ညွှန်ကြားရေးမှူးချုပ် Black Resnick ဟာပြီးခဲ့တဲ့မတ်လတည်းတုန်းကပိုလန်နိုင်ငံကိုတွားရောက်ခဲ့ပြီး drone ဆယ်စင်းကိုကိုယ်တိုင်ပေးရခဲ့ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုယူကရိန်းကခုခံတွန်းလှန်ရမှာအထောက်အကူဖြစ်စေဖို့ဆိုတဲ့မျှော်လင့်ချက်နဲ့သူကလှုပ်ဆောင်တာပါ။ သူ့ရဲ့ကုမ္ပဏီဟာရုရှားကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုပစ္စည်းကိရိယာတွေကူညီထောက်ပံ့ပေးနေတဲ့ကုမ္ပဏီကြီးငယ်တဒါဇင်လောက်ထဲကတစ်ခုဖြစ်ပါတယ်။ဒရုန်းတစ်ခုရဲ့တန်ဖိုးဟာဒေါ်လာ1000ခွဲလောက်ကျပါတယ်။ CEO Resnick ကိုတိုင်သင်တန်းအတော်များများမှလည်းအသုံးပြုနည်းကိုသင်ထားပို့ချပေးပါတယ်။ဒီဒရုန်းနဲ့ပတ်သက်ပြီး CEO ကို Resnick အခုလိုပြောပါတယ်။
Our drones today in Ukraine they're executing on a couple missions.
ကျွန်တော်ရဲ့ drone တွေကို Ukraine မှာစီမံချက်နှစ်ခုလောက်မှာအသုံးပြုနေပါတယ်။ပထမတစ်ခုကတော့ရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေပါ။အဆောက်အဦတွေတဲကိုပြန်တမ်းပြီးအသက်ရှင်ကျန်ရစ်နေသူတွေကိုရှာဖွေတာပါ။ဒီအဆောက်အဦတွေဟာနောက်ထပ်တိုက်ခိုက်ခံရရင်ပြိုကျတော့မှလားစတာတွေကိုတေချာသိအောင်ထောက်လှမ်းပါတယ်။ဒါအပြင်ရုရှားတပ်တွေဘယ်နေရာမှာရှိလဲဆိုတာကိုလည်းထောက်လှမ်းရမှာအသုံးပြုပါတယ်လို့drone company ရဲ့ CEO Resnick ကပြောဆိုသွားတာပါဒီ drone တွေကိုစတင်ပြုလုပ်ခဲ့တုန်းကတော့ American ပြည်ထောင်စုအတွင်းပိတ်ဆို့တားဆီးခံနေရတဲ့နေရာတွေတစားကန်အဖြစ်ဖမ်းဆီးထားမှုတွေတနပ်ပစ်ခတ်မှုတွေစတဲ့ကိစ္စရပ်တွေမှာအသုံးပြုဖို့အတွက်ထုတ်လုပ်ခဲ့တာပါဒီ drone ဟာ GPS လမ်းညွန်စနစ်နဲ့သွားတာမဟုတ်ပါဘူး Brink company ရဲ့ဤပညာရှင် Dmitry Tarasov ကအခုလိုရှင်းပြပါတယ်
We're able to penetrate objects better, fly further, and we don't.
ကျွန်တော်တို့ရဲ့ drone ဟာပိုပြီးတော့ထိုးဖောက်ဝင်ရောက်နိုင်ပါတယ်။ဒီ drone ကနေ GPS အလိုလျောက်လမ်းညွှန်စနစ်ကိုအခြေခံထားတာမဟုတ်ပါဘူး။ဒါကြောင့် GPS အသုံးပြုလို့မရတဲ့နေရာတွေ၊ဥပမာကွန်ကရစ်အဆောက်အဦတွေ၊စတဲ့နေရာတွေမှာပါမောင်းနှင်လို့ရပါတယ်။ပြောရရင်တော့ဒီ drone ဟာပြန်တန်းနေရဲ့ကျိုးမဲ့ဖုန်းတစ်လုံးပါပဲ။ဒါကြောင့်တန်တရားရှိသူတို့ကိုတွေ့ရဲ၊ဒါမှမဟုတ်ဒဏ်ရာရရတဲ့အသက်ရှင်နေသူတို့ကိုတွေ့ရဆိုရင်ဖုန်းခေါ်စကားပြောပြီးအခြေအနေကိုစုံစမ်းလို့ရပါတယ
်ဒီ drone ဟာလုံးဝမှောင်မဲနေတဲ့နေရာတွေထဲမှာလည်းပြန်တန်းနိုင်ပါတယ်ဒါအပြင်အစာအုပ်တွေတက်ကိုဝင်ရောက်နိုင်အောင်မှန်တကားတွေကိုလည်းခွဲပြီးဝင်နိုင်ပါတယ်ဤပညာရှင် Dmitry Tarasov ကအခုလိုဆက်ရှင်းပြပါတယ
် This is the glass breaker it has a spinning
ဒီ drone ဟာမှန်တွေကိုခွဲနိုင်ပါတယ်လည်နေတဲ့ tungsten carbide တက်တူအမာစာထိပ်ဖူးတက်ထားပါတယ်မှန်ကိုထိုးလိုက်ရတဲ့မှန်ကအစိမ့်စိမ့်မှောင်မှောင်ကွဲပြီးအထဲကိုဝင်လို့ရပါတယ်။အဲ့လိုမှမဟုတ်ရင်အထဲကိုရောက်ဖို့ကျွန်တော်တို့ကမှန်ကိုခွဲပေးနေရပါလိမ့်မယ်။စက္ကန့်ပိုင်းအတွင်းတက်စင်အသုံးပြုနိုင်ပါတယ်
။ကုမ္ပဏီထူထောင်သူ Resnick ဟာဒီ drone ကို18နှစ်သားမှစတင်လုပ်ခဲ့တာပါ။2021ခုနှစ်မှာသူ့ရဲ့လုပ်ငန်းအတွက်ရင်းနှီးမြှုပ်နှံမှုဒေါ်လာ25သန်းရရှိခဲ့ပါတယ်။ယူကရိန်းကိုကူညီဖို့နဲ့ drone တွေပေးပို့လှူဒန်းဖို့ဟာသူ့အတွက်တော့ခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုမဟုတ်ပါဘူး။သူဟာယူကရိန်းမျိုးနွယ်တဦးဖြစ်ပါတယ် CEO Black Resnick အခုလိုပြောပါတယ
် I think Ukraine's defense of their land is incredibly moral.
Ukraine သူတို့နိုင်ငံကိုသူတို့ခုခံကာကွယ်တာဟာအလွန်မှန်ကန်တဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စဟာကျွန်တော်တသက်တွေ့ဝူးတဲ့အထက်အဖြူအမဲအကွဲဆုံးပဋိပက္ခတစ်ခုဖြစ်ပါတယ်ဒီနေရာဟာဤပညာအရကူညီဖို့အကောင်းဆုံးနေရာဖြစ်ပါတယ်။ဒါကြောင့်ဒါကိုဖြစ်အောင်ဆောင်ရွက်ဖို့ကျွန်တော်စိတ်ထဲမှာဖြစ်ပေါ်ခဲ့ပါတယ်လို့ Resnick ကပြောဆိုသွားခဲ့တာပါ။ Brink Company အနေနဲ့ Ukraine စစ်တပ်အတွက်နောက်ထပ် drone တွေထုတ်လုပ်ဖို့စီစဉ်ထားပါတယ်။ Resnick ဟာနောက်ထပ်တစ်ကြိမ် drone တွေပေးပို့ဖို့ Ukraine ကာကွယ်ရေးဝန်ကြီးဌာနနဲ့လည်းပြောဆိုဆွေးနွေးထားပြီးဖြစ်ပါတယ
်။ကုဆောင်မှုကြော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါနေ့မနေ့ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ကျမတို့ရဲ့ဓာတ်ရိုက်ထုတ်လွှင့်မှုကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာပြင်ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြိုင်တည်းထဲဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Wing တို့channel 101ဒါမှမဟုတ် Timecom 622 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bami.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bami.news ဖြစ်ပါတယ်။ မြန်မာနိုင်ငံကပြည်ထောင်တွေစီတည်ငြိမ်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်VOA American တန်ရဲ့2022ခုနှစ်မေလ3ရက်အင်ကာနေ့မနေ့ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ24.50-51လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အရင်ဆုံးထုတ်လွှင့်ပေးမှာကသတင်းထောက်မှတ်စုအစီအစဉ်ဖြစ်ပါတယ
်။ကန်တလက်လက်ကအဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖြစ်ခေါ်ပါတယ်။အဖေများအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ
်။ဒါကတော့စစ်ကောင်စီဆွေးနွေးပွဲဖိတ်ခေါ်မှုအပေါ်တုံ့ပြန်ချက်တွေကိုစုစည်းတင်ပြထားတဲ့သတင်းတောင်မှတ်စုအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။ဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလှအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတောင်မှတ်စုအစီအစဉ်ကိုပြောပြပြီးမှာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမြောင်လှိုင်ဖိတ်ကြားမှုကိုဒီဘောစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့အမြင်တွေကဘယ်လိုရှိနေပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းထောက်မှတ်စုကိုကိုသားညုံဦးတင်ဆက်ထားပါတယ်ရှင
်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ညီညာရေးဆွေးနွေးဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကကိုယ်တိုင်ဖိတ်ကြားထားပါတယ်။ပြည်ရင်းညီညာရေးအတွက်ရှေ့ရှုပြီးတော့ဆွေးနွေးမဲ့ဒီဖိတ်ခေါ်မှုမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေတော့မပါပါဘူး။ဒီပေါ်မှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့အမြင်တွေဘယ်လိုရှိလဲ။ရန်ကုန်ကနေသတင်းတော်မှတ်စုအစီအစဉ်ပေးပို့ထားပါတယ်။ကျွန်တော်သားညဦးပြောပြပါမယ်။ပြည်တွင်းလက်နက်ကိုင်ပြည်ပခါရီချုပ်ငင်းရေးကိုလက်တွေ့ကျကျနဲ့ကောင်တယ်ဖော်ဖို့လိုအပ်တဲ့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဖိတ်ခေါ်ပါတယ်။တိုင်းရင်းသားအားလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုရဲ့အရသာကိုခံစားနိုင်ဖို့အားလုံးလက်တွေ့ပြီးတော့ယူသားပွင့်လင်းစွာဆွေးနွေးမယ်လို့ဧပြီလ22ရက်နေ့တုန်းကရုပ်မြင့်တန်ကြားပေါ်ကနေပြီးတော့ထုတ်လွှင့်တဲ့ညီငယ်ဆိုင်ရာမိကုံးမှာဖိတ်ခေါ်ခဲ့တာဖြစ်ပါတယ
်။ကန်တက်လက်နက်ကိုင်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖွဲ့များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်။ပြီးလို့ရှိရင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်။လိုအပ်ရင်လည်းထပ်မဆွေးနွေးမှုတွေကိုလည်းပြုလုပ်သွားပါမယ်ဒီစီနူဘက်ကိုတိုင်းသားလက်နက်ကန်အဖွဲ့အသီးသီးရဲ့ခေါင်းဆောင်များကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီတက်ရောက်ပေးကြပါတယောက်မဲ့သူပုဂ္ဂိုလ်များရဲ့အမည်ကို2022ခုနှစ်မေလ9ရက်နေ့နောက်ဆုံးထားပြီးပြန်ကြားပေးကြစီလိုပါတယ
်ဆွေးနွေးမဲ့ရက်တွေကိုတော့နှစ်ဖက်ညှိနှိုင်းပြီးတော့သတ်မှတ်မယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမေကွန်းထဲမှာပြောပါတယ်စစ်ကောင်စီအကြီးအကဲကိုယ်တိုင်တွေ့ဆုံမဲ့ဆွေးနွေးပွဲမှာတိုင်းသားတွေဘက်ကလူလားချက်တွေကိုပြုဝင်လင်းလင်းပြောဆိုဆွေးနွေးပြီးတော့စစ်ကောင်စီဘက်ကလည်းလုတ်ပေးနှံသမျှကိုပြန်ဆွေးနွေးမယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်ဆွေးနွေးမဲ့ကလန်းချက်မှာအပြစ်ရလက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါတွေ့ဆုံမှာဖြစ်ပေမဲ့လို့ပြည်သူ့ကာကွယ်ရေး PDF တွေနဲ့တော့တွေ့ဆုံမှာမဟုတ်ဘူးလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
ကျွန်တော်တို့ဒီအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြီးညာထားတယ်ကျွန်တော်တို့ဒါ PDF အမည်ကအကြမ်းဖက်အဖွဲ့တွေတော့ကျွန်တော်တို့ပါမှာမဟုတ်ပါဘူးခင်ဗျာ
တနင်္ဂနွေအဖြစ်ရလက်မှတ် NCA ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်စေကူးနဲ့ဖွဲ့ထားတဲ့ညီညာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အစည်းအဝေးကိုမေလ25ရက်နေ့မှာလုပ်ဖို့ရှိပါတယ်။ဒါကြောင့်မလို့ PPST တဲကလက်နက်ကိုင်တွေအနေနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဒီအစည်းအဝေးပြီးတော့မှပဲစစ်စစ်ဝေးဝေးနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားဖို့ရှိတယ်လို့လက်နက်ကိုင်ဖွဲ့စည်းချုပ်ကလည်း VOA ကိုပြောပါတယ်။ PPST ရဲ့ဥဆောင်ကော်မတီအဖွဲ့ဝင်လည်းဖြစ်ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နိုင်ကလည်းဖြစ်တဲ့ဗိုလ်မှူးခွန်ဦးကာကဒီဖိတ်ခေါ်မှုဟာဆွေးနွေးဖို့အခွင့်အလမ်းစတင်တဲ့ခြေလှမ်းဖြစ်တယ်လို့တုံ့ပြန်ပါတယ
်။ဒီခြေနေအဖြစ်အပံပေါ့အပြင်ကြကိုကျွန်တော်နည်းနည်းလေးဟိုလေ့လာသုံးသပ်နေတယ်။ဒါပေမဲ့ဒီဘူရရှိရင်တော့ဒီငင်းငန်းဆွေးနွေးဖို့ဖိတ်ခေါ်တယ်ဆိုတာဒါကောင်းတဲ့လက္ခဏာပါပဲ။ဘာကြောင့်လဲဆိုတော့လုံးဝစကားပိတ်ပြီးတော့ဟာလာကျွန်တော်တို့အကျန်းဖက်အတိုင်းနဲ့ခိုင်းနေပြိပခါတွေပဲပေါ်ထုတ်နေရင်တော့ဘယ်လိုမှမကောင်းနိုင်မှာမဟုတ်တော့ဘူး။ဒါစကားပြောဖို့ဆိုရဖို့ဖွင့်လန်းဆောင်ဆောင်ထားတာဆိုတာတော့ကောင်းတဲ့သူ့သဘောဆောင်တဲ့လက္ခဏာပါပဲလို့ငါတ
ို့မြန်မာနိုင်ငံကြီးအတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလက်နက်ကိုင်ပြပခါတွေရှိနေတဲ့အချိန်မှာတိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စစ်ကောင်စီဘက်ကအခုလိုကန့်လန့်လာတာပါစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေမကြမ်းကြဖြစ်နေတဲ့ကချင်တိုင်းသားလက်နက်ကိုင် KAU အဖွဲ့အနေနဲ့ကတော့ဒီဖိတ်ခေါ်ချက်ကိုတုံ့ပြန်ဖို့အဖွဲ့တွင်ဆွေးနွေးဖို့လိုတယ်လို့ပြောခဲ့ရသူဗိုလ်မှူးနော်ဘူးက VOA ကိုပြောပါတယ်
ကျွန်တော်ကျွန်တော်လည်းဒီ CEO ကဘာကော်မတီရဲ့ ตัวท่านดีดูเรื่องเช็ดเช็ดดีตัวเช็ดเนี่ยเราดูมาบ้างอาจารย์ชี้ไปเนี่ยจะมาเรียนเดียวเราไม่รับเองหรอกเราคุปองเดียร์เราสูงเนี่ยสูงมาแล้วแต่มาโมผู้เชี่ยวตัวเราเนี่ยมีคนเดียร์ชุดนี้ดีตัวดีก็มีเดียร์ผสมเช็ดมาแต่ตัวต้นแต่มาได้สุดท้ายเราดูมาบ้างอาจารย์กูอันนี้สอบอะไรฉะนั้นเดี๋ยวน้อง
ตอนนี้ก็รู้มาแล้วนะครับบริการของชุมชนยี่ตัวสูบยาสิ่งสิ่งที่เกิดขึ้นในบุพเพกรณ์เทมาพีดีเอฟอพอร์ตมาปาลุชินที่เอาแต่ยินยันสุนิมุ่ยพิลาบามลาสุรากามิโกทูจะพิจารณาเลยสิ่งสิ่งประการรอบมีมาในงานเด็กก็แล้วนะครับบริการเนี่ยพัฒนาลูกพิเรนพิบ้าจังเชิดดูจังพิจารณาลูกสุวาเลยแต่จังลูกพิเรนก็จังเชิดดูตัวส่งสุนิบีเอเยนพิเศษมาพิจารณาลูกเปลี่ยวว่าเลย
สิ่งสิ่งนี้ที่พีดีเอฟอพอร์ตจะนี่ได้นี่ว่าไต้หวันหรือชินีเลยแค่ปีนี้มาโรที่ถ้ากันการเว็บพอร์ตเนี่ยดูผู้บ้านนี่เลยเกี่ยนี่มีด้าตัวใหญ่ปาร์ตี้เกี่ยนบีบีตัวมือคู่เดียร์ยังก็ตัวยังมีก็คู่ลูกเปลี่ยวว่าเลยดังนั้นพี่เขาดูมีเราดูมีที่นี่เลยบอกเลยว่าเป็นเรื่องที่ถูกเผยจ้าเลยปมมาก็จันทร์รู้ยังไต้หน้าตรงไหนก็เพื่อจีดีโอผิวเข้าบุน้องมาดีไต้หน้าเนี่ยดีจีมัก
พีดีเอฟตอนนั้นเพื่อจีดีโอผิวเข้าบุแต่เบลูโรจันโรมีเนี่ยไต้หน้าแล้วนั่นก็เป็นผลในสุนิบุอันซีเลมาทูบเวชาวเนปีเรชินนัทท้องนั่นเสร็จตะคุณเนี่ยดงอ่ะบูจงบูจีไม่เอาเลยก็สัตย์เองกำลังเก็บอะไรนัทท้องนั่นเสร็จตะคุณเนี่ยฟิวไวล่ามาจิมบาเกเรซึ่งยันตู้พิรันซูเน่ขานามจิมบาเกียร์เลยแต่หน้ากองส่งดีเตียวพูดว่าสิ่งสิ่งก็เผยจากเก็บีโจทย์เต็มมาเชื่อมาทาวน์ในนี้ในสุนิบุเอลูฟูซิจังเก็บอะไรได้ไม่เลยพิรันซู မှမြောက်ခဲ့ပါဘူးအခုတခါဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်ဖိတ်ကြားထားတဲ့ဒီဆွေးနွေးပွဲကိုဘယ်နေ့ဘယ်အချိန်ဘယ်နေရာမှာလုပ်မယ်ဆိုတာကလည်းအတိအကျတော့မသိရသေးပါဘူးဖိတ်ကြားခံထားတဲ့တိုင်းသားလက်နက်ကိုင်တွေကဘယ်အဖွဲ့တွေတယောက်မယ်ဆိုတာကလည်းအခုချိန်ထိတော့မသိရသေးပါဘူးဧပြီလ29ရက်နေ့ဘူဒုံနေ့တုန်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဒီဆွေးနွေးပွဲကို NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကကုဖွဲ့တယောက်မယ်လာလာရှိတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်စစ်ကောင်စီဥက္ကဋ္ဌနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတွစ်ဆုံဆွေးနွေးဖို့စီစဉ်နေတဲ့ဒီကြောင်းတွေကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ဖြစ်နေတင်ဆက်လိုက်ပါတယ်ကျွန်တော်တားညူပ
ါကိုတားညူစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံကစားအုပ်စီနဲ့ကုန်ချံပြိပတင်ပို့မှုတက်မြက်ပိတ်ပင်လိုက်ပြီးတဲ့နောက်မှာတော့ကမ္ဘာစားအုပ်စီဈေးစံချိန်တင်မြင့်တက်သွားသလိုကမ္ဘာတစ်လွှားမှာလည်းစားစီဈေးချိမှုနဲ့ရင်ဆိုင်နေကြရပါတယ်။မြန်မာနိုင်ငံမှာလည်းစားသုံးစီဈေးနှုန်းကတိတိတသားကိုတက်လာပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်ပါရှင်။ကမ္ဘာမှာအဓိကစားအုပ်စီတင်ပို့တဲ့အင်ဒိုနီးရှားနိုင်ငံကပြည်တွင်းမှာစားသုံးစီပြက်လက်မှုနဲ့ဈေးကြီးမှုကိုကုစားဖို့အတွက်စားအုပ်စီနဲ့ကုန်ချမ်းပြိပတင်ပို့မှုကိုစပီးတက်မြက်လိုက်ပြီးနောက်မှာတော့ကမ္ဘာစားစီဈေးနှုန်းတွေထက်တက်သွားပါတယ်။စားအုပ်စီဟာကမ္ဘာတစ်လွှားအများဆုံးသုံးတဲ့စားသုံးစီဖြစ်ပြီးကမ္ဘာစားအုပ်စီဈေးကွက်မှာအင်ဒိုနီးရှားက35ရာခိုင်နှုန်းတင်ပို့နေတာလို့ LMC လုပ်ငန်းကြီးရဲ့အကြီးအကဲ James Prime ကပြောပါတယ်။စောင်းစီတင်ပို့မှုကိုပိတ်မဲ့အကြောင်းအင်ဒိုနီးရှားကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာကြီးညာလိုက်ပြီးတဲ့နောက်မှာစောင်းစီပေပစက်စီအပါဝင်ဟင်းသီးဟင်းရွက်စီဈေးနှုန်းတွေမကြုံစဘူးဈေးတက်သွားပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအခုလိုကြီးညာခဲ့တာပ
ါဘွန်ရင်တာမလာရန်အက်စပေါ့ပဟန်ပါကူမီယာ
စောင်းစီနဲ့စားစီကုန်ကျန်းတွေကိုဧပြီလ28ရက်နေ့2022ခုနှစ်ကနေနောက်ထပ်မကြေညာမချင်းတင်ပို့ခွင့်ပိတ်ထားဖို့အစိုးရကဆုံးဖြတ်ထားပါတယ်
။အင်ဒိုနီးရှားရဲ့စားအုပ်စီတင်ပို့မှုတားမြစ်ချက်ကဘလောက်ကြာမလဲဆိုတာလည်းမသိရသေးပါဘူး
။ Saya akan terus memantau dan mengevaluasi.
ဒီမူဝါဒချမှတ်ဆောင်ရွက်မှုကိုစောင့်ကြည့်ပြီးသုံးသပ်သွားမှာပါ။ဒါမှလည်းနိုင်ငံအတွင်းမှာစားစီလုံလောက်ပြီးဈေးနှုန်းတင့်တင့်မှုရှိမှာဖြစ်ပါတယ်။
စားသုံးစီဈေးနှုန်းကြီးမြင့်မှုဟာကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့အခက်အခဲဖြစ်ပြီးအဓိကကတော့စားတောက်ကုန်တုပ်လုပ်ငန်းတွေထိခိုက်ရတာပါတူရကီနိုင်ငံအစ္စတန်ဘူကတာရီဟီဘာလီခါပင်လယ်စာစားတောက်ဆိုင်ဝန်တန်းမူရှူအက်တာကစီးဈေးတက်လာတာကြောင့်ဆိုင်မှာအယောင်ထိခိုက်လာရပြီလို့ပြောပါတယ်
ကျွန်တော်တို့တောင်းခံခဲ့ပါတယ်ဈေးကွက်မှာလည်းတိုးတက်မှုရှိလာနိုင်တယ်လို့ဈေးလည်းငြိမ်းလာနိုင်တယ်ဆိုပြီးကျွန်တော်တို့စောင့်ကြည့်ခဲ့ပါတယ်ဒါပေမဲ့လည်းဘာမှတိုးတက်မှုမရှိတာနဲ့ပဲအစားအသောက်ဈေးနှုန်းကိုမြှင့်ခဲ့ရပါတယ်ဒါမှလည်းကုန်ကျစရိတ်ကိုကာမိမှာပ
ါဘောက်ကိမစ်မဆလာဖီယက်တနိုပ
ြန်ငါးကျော်ဈေးနှုန်းပြောလိုက်ရင်မဝယ်တော့ပဲပြန်သွားကြသူတွေကိုဒီနှစ်မှာပထမအဦးဆုံးတွေ့လာရပါပြီအရင်နှစ်တွေတုန်းကလည်းဈေးပိုကြီးတာတွေ့ပေမဲ့လည်းဝယ်သူတွေကဘာမှမပြောကြပါဘူးဒီနှစ်မှာတော့မဝယ်ပဲပြန်သွားကြပါတယ်သူတို့မဝယ်နိုင်ကြပါဘူ
းစိုးရိမ်စိတ်နဲ့စားသုံးစီဝယ်ယူမှုများလာတာကြောင့်တူရကီမှာဈေးဆိုင်ကြီးတချို့ကဆိုရင်စားသုံးစီပြက်လက်သွားမဲ့အရေးစိုးရိမ်တာကြောင့်လူတွေကိုအကန့်အသတ်နဲ့ရောင်းချပေးနေတာပါနေချာစီနဲ့ကနိုလာစီပြက်လက်နေတဲ့စိုင်းတွေရဲ့ပုံတွေကိုဂျာမနီကဈေးဝယ်သူတွေလူမှုကွန်ရက်မီဒီယာတွေမှာတင်ခဲ့ချပါတယ်။စပိန်၊အီတလီနဲ့ဗြိတိန်တို့မှလည်းကန့်သက်ထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျာကာတာကစားသောက်ဆိုင်ပိုင်ရှင်အီမီဝရီကတော့တရက်ကိုစားသုံးစီ24လီတာလိုတယ်လို့ပြောပါတယ
်။ခင်းချက်စီဈေးကြီးတာတာကိုကျမတို့လက်ခံပါတယ်။ဒါပေမဲ့လည်းကျမတို့အစားအစာရောင်းတဲ့နေရာမှာတော့ဈေးတင်လို့မရပါဘူးဈေးနှုန်းကိုညှိဖို့ရတာလည်းခက်ပါတယ်အစားတောက်ဈေးနှုန်းတွေကိုလူတွေကတိကြတယ်လေဈေးတင်လိုက်မယ်ဆိုရင်သူတို့ကဝယ်တော့မှာမဟုတ်ပါဘူ
းရာစဒီလားတဒါကန်ဒေဆူဆာတ
မ်စိတ်မကောင်းဖြစ်ရပါတယ်အခုထိကာယောဂါကမပြီးသေးတော့အခုဆိုအစားအစာတွေကိုရောင်းဖို့ရခက်လာပါတယ်ဟင်းချက်စီကဈေးကြီးတာပဲနဲ့ရအောင်ရှာပြီးဝယ်ဖို့လုပ်နေရပါတယ်
COVID-19 ကပ်ဘေးရောဂါစတင်ခဲ့ချိန်ကစလို့ကမ္ဘာတလွားစားစီဈေးတက်လာတာဖြစ်ပါတယ်။တောင်အမေရိကမှာဗိုင်းရပ်စ်ကူးစက်တာကြောင့်အလုတ်သမားရှာပမှုကြောင့်စိုက်ပျိုးရေးမှာထိခိုက်တာအပြင်ဇီဝလောင်စာထုတ်လုပ်မှုလုပ်ငန်းမှာအသုံးများလာတာကြောင့်လည်းပါပါတယ်။ကမ္ဘာနေကြာစီထုတ်လုပ်မှုအဓိကနိုင်ငံတွေဖြစ်တဲ့ယူကရိန်းနဲ့ရုရှားတို့စစ်ရေးကြောင့်ကုန်သွယ်ရေးနှောင့်နှေးပြီးစားသုံးစီဈေးနှုန်းတွေပိုပြီးတော့ကြီးမြင့်စေတာဖြစ်ပါတယ်။ဟင်းဒီဟင်းရွက်စီဈေးနှုန်းတွေကပြီးခဲ့တဲ့ဖေဖော်ဝါရီလမှာစံချိန်တင်မြင့်တက်လာခဲ့ပြီးတဲ့နောက်မတ်လအတွင်းမှာတော့နောက်ထပ် 23 ရာခိုင်နှုန်းဈေးတက်သွားပြန်တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်။ပေပစက်စီဆိုရင် 2019 ခုနှစ်တုန်းကမက်ထရစ်တဒံကို $965 နဲ့အရောင်းရှိခဲ့ရာကနေပြီးခဲ့တဲ့မတ်လအတွင်းမှာတော့မက်ထရစ်တဒံကို $1,959 ထိပြင်းမြဈေးနှုန်းကိုရောက်ရှိခဲ့ကြောင်းကမ္ဘာဘဏ်ကလည်းပြောဆိုထားပါတယ်။စောင်းစီဈေးနှုန်းတွေကတော့200ရာခိုင်နှုန်းကျော်တက်လာပြီးကမ္ဘာထိပ်တန်းစောင်းစီထုတ်လုပ်တင်ပို့တဲ့အင်ဒိုနီးရှားကတင်ပို့မှုပိတ်တာကြောင့်ထပ်ပြီးတော့တက်မဲ့အနေအထားရှိနေတာပါ။ပြီးခဲ့တဲ့နှစ်အတွင်းမိုးသည်ဌာနကြောင့်မလေးရှားရဲ့စောင်းစီထုတ်လုပ်မှုကိုလည်းထိခိုက်ပါတယ်။ယူကရိန်းစစ်ပွဲကဘယ်တော့ပြီးမလဲဆိုတာမသိတာကြောင့်လယ်သမားတွေအနေနဲ့ယူကရိန်းရုရှားတို့ရဲ့စားသုံးစီထုတ်လုပ်တင်ပို့မှုလစ်ဟာမှုကိုကာမိအောင်အစားထိုးစိုက်ပျိုးကြဖို့လက်တွန်းနေနိုင်တယ်လို့လည်းစိုက်ပျိုးရေးအချက်အလက်နဲ့သုံးသပ်မှုလုပ်ငန်း Grow Intelligence ကတွဲဖက်သုတေသနမှု Steve Matthew ကပြောပါတယ်။
The cooking oil situation is commensurate.
သတ္တဝါကြီးနေကကဘာတလောအစားအစာချင်းနေချုံကြည့်ရင်အကျိုးအစားမညီပါဘူး။ပြီးခဲ့တဲ့နှစ်ခေတ်ကတော်လေးဈေးတက်လာပါတယ်။အကျိုးဟင်းနှင်းရွက်စီဆိုရင်40ရာခိုင်နှုန်းလောက်တက်လာပါတယ်။ယူကရိန်းစစ်ကြောင့်နေချာစီဆိုရင်လူချင်းရအောင်မရပါဘူး။စစ်မဖြစ်ခင်လေးကဈေးတက်လာနေပေမဲ့စစ်ကြောင့်ချင်းနေတွေပိုဆိုးသွားတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာတော့စစ်ကောင်စီရဲ့စားသုံးစီတင်သွင်းတူလောင်ဖြန့်ဖြူးရေးလုပ်ငန်းကြီးချက်ရေးကော်မတီကမြန်မာနိုင်ငံမှာစားသုံးစီလုံလောက်နေပြီးစီတင်းမော်တွေလည်းပုံမှန်ဝင်ရောက်နေကြောင်းအင်ဒိုနီးရှားကစားအုပ်စီတင်ပို့မှုမူဝါဒဆိုင်ရာသတင်းတွေကလည်းချက်ကားပြီးကောလာဟာလထုတ်လွှင့်ကြတာကြောင့်လူတို့အနေနဲ့စိုးရိမ်စရာမလိုဘူးလို့သတင်းစာကနေကြေညာပါတယ်။လက်တွေ့မြေပြင်အခြေအနေမှာတော့စီစည်းကတက်နေပါတယ်လက်လီလက်ကလုံငန်းရှင်တချို့ကတော့စီစည်းတက်သွားပြီးလူတလောက်လည်းမရဘူးလို့ VOA ကပြောပါတယ်ရှင်ဒါတော့အပတ်စဉ်စီးပွားရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်လျှက်စစ်မော်တော်ဆိုင်ကယ်တွေအတွက်လျှက်စစ်တအားကိုအချိန်မကုန်ပဲချက်ချင်းပြန်ဖြစ်နိုင်အောင်ထိုင်ဝမ်က
Google ဆိုတဲ့ company ကတီထွင်ထားပါတယ်။လျှက်စစ်ဆိုင်ကဲတဲကကုန်းသွားတဲ့ battery ဒုံးတွေကိုအပြည့်ထားတဲ့ battery ဒုံးတွေနဲ့ဖြုတ်လဲတက်နိုင်အောင်ဖန်တီးထားတဲ့အပြင်အပြည့် battery ဒုံးတွေကိုနေရာအနှံ့မှာရအောင်လည်းစီစဉ်ထားပါတယ်။သူတို့ရဲ့ဖန်တီးမှုကိုအာရှကနေနိုင်ငံတကာထိခြေလှမ်းဖြန့်နိုင်အောင်ကြိုးစားနေတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင်။
ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေလိုညဉ့်ဉန်းတန်းငွေတွေကမ္ဘာလူတွေမရအောင်စ조사နေကြသူတွေထဲမှာလျှက်စစ်ကားလျှက်စစ်ဆိုင်ကယ်တီထွင်နေကြသူတွေလည်းပါပါတယ်။လျှက်စစ်ယာဉ်တွေကမောင်းလို့ကုန်သွားတဲ့ဘက်ထရီအတွက်လျှက်စစ်တအားပြန်သွင်းကြရတာပါ။ထိုင်ဝမ်က Google Road ဆိုတဲ့နည်းပညာကုမ္ပဏီကတော့ Smart လျှက်စစ်ဆိုင်ကယ်တွေအဖြစ်ကုန်သွားတဲ့ဆိုင်ကယ်ဘက်ထရီတွေကိုအားဖြည့်ထားတဲ့ဘက်ထရီနဲ့ချက်ချင်းလဲတက်နိုင်အောင်လို့တီထွင်ထားပါတယ်။အဖြစ်ဘက်ထရီဒုံးတွေလွယ်လွယ်ကူကူရနိုင်အောင်လို့ Go Station တွေကိုလည်းနေရာအနှံ့မှာထားပေးထားပါတယ်။ဓာတ်ဆီဆိုင်တွေမှာစီဝင်ဖြစ်သလို Go Station တွေမှာအဖြစ်ဘက်ထရီဒုံးကိုယူပြီးတော့ကုန်သွားတဲ့ဘက်ထရီဒုံးတွေကိုထားခဲ့ရတဲ့အလဲအလဲစနစ်မျိုးလုပ်ပေးထားတာပါ။ဘက်ထရီအပြန့်သွင်းရတဲ့အချိန်မကုန်တဲ့အချက်ကလူတွေလျှက်စစ်ဆိုင်ကယ်ပိုစီးလာအောင်ဆွဲဆောင်နိုင်တဲ့အချက်ဖြစ်တယ်လို့ Google Road Company တည်ထောင်သူအမှုဆောင်အရာရှိချုပ်ကပြောပါတယ်။
With battery swapping, you don't have range anxiety. You can go as far as you want. You don't have any wait time.
အားကုန်နေတဲ့ဘက်ထရီကိုအားပြည့်ထားတဲ့ဘက်ထရီနဲ့လဲလည်နိုင်တဲ့အတွက်စိတ်ရှုပ်စိတ်ပူပင်စရာမလိုပဲဘလောက်ဝေဝေသွားကြချင်ရသွားနိုင်ပါတယ်။အချိန်ကုန်ခံစောင့်နေဖို့လည်းမလိုပါဘူး။ဘက်ထရီလဲဖို့စက္ကန့်ပိုင်းပဲအချိန်ပေးရပါတယ်။ဘက်ထရီရဲ့စိတ်ချလုံခြုံမှုပိုင်းကိုကျွန်တော်တို့ကတာဝန်ယူပါတယ်
။ Google Road Smart လျှက်စစ်ဆိုင်ကယ်စီးသူတွေအတွက်ဖန်တီးထားတဲ့ Google Road Mobile App ပေါ်မှာဘက်ထရီအဟောင်းနဲ့အသက်လဲနိုင်တဲ့ Go Station တွေကိုနဲ့ဘလောက်အဝေးမှာရှိနေတယ်လဲဆိုတာအချိန်မရွေးကြည့်နိုင်ပါတယ်။ဒါနဲ့မက Smart Cycle နဲ့လက်ကင်ဖုန်း App ချိတ်ဆက်ထားတဲ့အတွက် Cycle တာယာ၄ရော့နေပြီဆိုတာမျိုးကအထူးအချက်ပြနိုင်ပါတယ်။ဘက်ထရီအလဲအလှယ်လုတ်တဲ့ကြာသင်ငွေကိုလည်းလက်ကင်ဖုန်း App ထဲကနေတစ်စင်ပဲပေးရပါတယ်။ Go Station တွေကမြို့နေရာအနှံ့မှာရှိတဲ့အတွက်သွားနေရင်ဘက်ထရီကုန်သွားမှလည်းစိုးရိမ်နေကြမလို့ဘူးလို့ Google Road ကပြောပါတယ်။ဓာတ်ဆီဖြည့်တာထက်တောင်မြန်ဆန်တဲ့အတွက်အချိန်ကုန်မှာကိုလည်းစိုးရိမ်နေဖို့မလိုပါဘူး။ထိုင်ဝမ်မှာ Google Road လျှက်စစ်ဆိုင်ကယ်စီးသူ၄သိန်းခွဲထက်မနည်းရှိပြီးတော့နေတိုင်းဘက်ထရီအလဲအလှယ်လုတ်သူပြန်မြ၃သိန်းခွဲလောက်ရှိတယ်လို့ကုမ္ပဏီရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။လိုတဲ့အချိန်တိုင်းအားဖြည့်ဘက်ထရီကိုလွယ်လွယ်ရတာကြောင့် Google Road လျှက်စစ်ဆိုင်ကယ်စီးသူတွေလည်းပိုများလာပါတယ
်။以台北这个都会区来讲，它的换电站一开始没有那么方便，可是到
တိုင်ပေမြို့ထဲမှာအစပိုင်းကဘက်ထရီတွေကိုလွယ်လွယ်ကူကူလဲလို့မရခဲ့ပါဘူး။ဒါပေမဲ့2019-2018လောက်ကစပြီးဘက်ထရီလဲနိုင်တဲ့စတေရှင်လေးတွေတော်တော်များများပေါ်လာပါတယ်။အခုဆိုလမ်းတစ်လျှောက်ဘက်ထရီစတေရှင်တွေအများကြီးတွေ့နေရပါပြီ
။လျှက်စစ်ဆိုင်ကယ်တွေကဓာတ်ဆီထည့်ရတဲ့ဆိုင်ကယ်တွေလောက်စိတ်ချရပါမလားဆိုတဲ့စိတ်ကြောင့်လျှက်စစ်ဆိုင်ကယ်ပြောင်းစီးဖို့သူအရင်တုန်းကစိတ်မကူးခဲ့ဘူးလို့လည်းပြောပါတယ်။အခုကတော့မျက်နှုံးကတခြားဆိုင်ကယ်တွေနီးတို့မောင်းလို့ရလို့သဘောကျနေပါပြီ
။其实我从一开始因为我没有骑过电动车然后我其实在台湾一般的电动车很多都是那种婆婆妈妈阿姨在骑。
ကျွန်တော်အရင်ကလျှက်စစ်ဆိုင်ကယ်တစ်ခါမှမစီးဘူးခဲ့ပါဘူး။ထိုင်ဝမ်မှာဆိုအန်တီကြီးတွေတက်လက်ပိုင်းအတော်ကြီးတွေပဲလျှက်စစ်ဆိုင်ကယ်စီးကြတာတွေ့နေရတော့အဲ့ဒီတုန်းကလျှက်စစ်ဆိုင်ကယ်ဆိုတာသဘာဝပတ်ဝန်းကျင်အတွက်ကောင်းတယ်ပုံစံကကြည့်လို့ကောင်းတယ်မြန်မြန်တော့မောင်းလို့ရမှာမဟုတ်ဘူးလို့ထင်ခဲ့တာပါ။ဒါပေမဲ့တကယ်မောင်းကြည့်တော့အရန်အမြန်ကြီးမောင်းလို့ရပါတယ
်။ Google Road Cycle စီးသူတွေများလာတယ်လို့Google Road battery လဲနိုင်တဲ့ Go Station တွေလည်းထိုင်ဝမ်နေရာနှက်မှာရှိနေပါပြီ။ Cycle တွေအတွက်ဖြစ်တာမို့လဲ Go Station တွေထားဖို့နေရာကျကျမလိုတာကအားသာချက်ဖြစ်ပါတယ်။အခုဆိုထိုင်ဝမ်မှာရှိတဲ့ဓာတ်ဆီဆိုင်တွေထက်အားဖြင့် battery လဲနိုင်တဲ့ Go Station တွေကပိုများသွားပြီလို့ကုမ္ပဏီကကြေညာထားပါတယ်။တက်ဆစ် Cycle စီးသူကလည်း9နှစ်ကျော်အတွင်းမှာ30ရာခိုင်နှုန်းအထိများလာတယ်လို့ Google Road ကုမ္ပဏီကဆိုပါတယ်။ကုန်သွားတဲ့ battery ကိုဖြုတ်ပြီးတော့အားပြည့်ထားတဲ့ battery ချက်ချင်းလက်တက်နိုင်တဲ့ Google Road Cycle တွေ battery station တွေကိုအာရှက cycle အစီးများတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာပါထိုးဖောက်နိုင်ဖို့လဲခြေလှမ်းတွေစနေပါပြီ။တရုတ်နိုင်ငံမှာဆိုရင်ထိတ်တန်း cycle ထုတ်လုပ်တဲ့ company နှစ်ခုနဲ့ Google Road ပေါင်းပြီးတော့လျှက်စစ် cycle ထုတ်လုပ်ဖို့လုပ်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာဆိုလဲ Gojek ဆိုတဲ့အငှားယဉ်လုပ်ငန်းနဲ့ပူးပေါင်းပြီးအငှားလျှက်စစ် cycle တွေပြည်စွဲနေပါတယ်။စင်ကာပူနိုင်ငံမှာလည်းလျှက်စစ်ယာဉ်တွေအတွက်စနစ်သက်တဲ့တအားဖြစ်နေရာတွေကို Google Road Company နဲ့ပူးပေါင်းပြီးတော့တည်ထွင်နေပါတယ်
။ Going after the world's largest two-wheeler market, India, China and Indonesia, is what we focus on for the next.
ဘာမှဆိုင်ငံဈေးကွက်အကြီးဆုံးရှိတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားနိုင်ငံတို့ကဈေးကွက်တွေကိုထိုးဖောက်ဖို့ကျွန်တော်တို့အာယုံဆိုင်လုပ်နေပါတယ်။ထိုင်ဝမ်မှာရခဲ့တဲ့အတွေ့အကြုံတွေလုံနိုင်စွမ်းနေဤပညာရေးအားလုံးနဲ့ပိုကြီးတဲ့ဈေးကွက်ထဲမှာအရာထင်အောင်စ조사နေတာဖြစ်ပါတယ်
။ Google တို့ရဲ့ GGR ဆိုတဲ့အစုရှယ်ယာကိုအခုဆိုရင် American အစုရှယ်ယာဈေးကွက်ထဲမှာတော့တင်ရောက်နေပါပြီ။ရေရှည်တည်တတ်တဲ့ကဘာကြီးအဖြစ်ထိမ့်သိမ့်ဖို့အဖြစ်ရှာကြတဲ့နေရာမှာအားဖြင့် battery တွေအချိန်မရွေးလဲလှယ်နိုင်တဲ့လုပ်ငန်းကတခြားလုပ်ငန်းတွေထက်ထူးတဲ့နည်းပညာသစ်ဖြစ်တယ်လို့ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကဆိုပါတယ
် battery swapping was a real game changer and
အားကုန်သွားတဲ့ battery ကိုအားဖြင့် battery နဲ့လဲလှယ်နိုင်တာကတကယ်ကိုတကယ်ထူးတဲ့စံသစ်မှုဖြစ်ပါတယ်ပိုပြီးကြီးမားကျယ်ပြန့်တဲ့ဈေးကွက်ထဲဝင်တဲ့နေရာမှာထူးခြားတဲ့အားသာချက်တစ်ခုဖြစ်ပါတယ
်သူတို့ကုမ္ပဏီကဖန်တီးထားတဲ့လျှက်စစ်ဆိုင်ကယ်တွေကြောင့်ကဘာကြီးပုံနွေးစီတဲ့ဖန်လုံအိမ်တန်းငွေတန်ချိန်သိမ်းတဲ့ချီလေးတူတဲ့မရအောင်လို့ကာကွယ်ပေးနိုင်ခဲ့ပါတယ်တဲ့
We have swapped over 240 million battery swaps from day we started to now
ကျွန်တော်တို့စတင်တဲ့နေ့ကနေဒီကနေ့အထိအလဲအလှယ်လုပ်ပေးနိုင်ခဲ့တဲ့ဘက်ထရီပေါင်းတန်း240ကျော်ပါပြီပမာဏအားဖြင့်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတန်ချိန်36,000လောက်ကမ္ဘာလေးတူတဲ့မရအောင်ကာကွယ်ပေးနိုင်ခဲ့ပါတယ
်တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့အနေနဲ့လျှက်စစ်ကလျှက်စစ်ဆိုင်ကယ်ကိုအပြိုင်တီထွင်နေကြချိန်မှာ Google ရောကုမ္ပဏီကသူများတဲ့ထူအောင်ဘက်ထရီချက်ချင်းဖြုတ်လဲနိုင်ပြန်အားဖြည့်နိုင်တဲ့လျှက်စစ်ဆိုင်ကယ်တွေကိုတီထွင်ထားတာဖြစ်ပါတယ်။အားဖြည့်ဘက်ထရီတွေကိုလည်းခေတ်သစ်နည်းပညာအကူအညီနဲ့လွယ်လွယ်လက်လန်းမှီအောင်လုပ်ပေးနိုင်တာကြောင့်ဆိုင်ကယ်အဓိကစီးကြတဲ့တခြားနိုင်ငံတွေမှာပါ Google ရော Smart လျှက်စစ်ဆိုင်ကယ်တွေစီးလာကြမယ်လို့ကုမ္ပဏီကမျှော်လင့်နေပါတယ်။ကျွန်မဆူမြတ်ပါမှာ
阿蘇妙某爺 blog 裡ပြောသမျှ新鮮嘛ရှင်အခုကတော့ကဘာတလွားကထင်ရှားကြောချာသူတွေနဲ့အမှုပညာလောကသတင်းတွေကိုစူးစီးတင်ပြနေတဲ့သက်တမ်းရောင်သတင်းလှအစီအစဉ်ကိုထုတ်လွှင့်มาဖြစ်ပါတယ်မအေးတနာကျော် season တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှမှာပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ
These hands were once used for battle. Now they're but humble tools for peace. I need to figure out.Exactly who I am.
အဘောလူသန်းကောင်းတွေကတူဖြစ်တဲ့ Nordic နဲ့ဖျားတော်တယောက်အခုပြန်ပြတ်ပေါ်လာပါပြီ။ Thor Love and Thunder ရုပ်ရှင်ကားရဲ့ trailer အမည်ကြော်ညာမှာသူနဲ့ရှင်ပြိုင်နိုင်သူကိုတွေ့ရမှာပါ။ဒီ trailer ရဲ့နောက်ဆုံးမှာ Thor ကသူ့ရဲ့ရည်စားဟောင်း Dr. Jane Foster နဲ့မျက်နှာချင်းဆိုင်တွေ့လိုက်ရပြီးတော့အဲ့မှာ Dr. Foster က Nordic နဲ့ဖျားမလို့စင်ရင်ထားရုံမကပဲနဲ့သူ့ရဲ့နာမည်ကျော်မျော်နေရသူကြီးကိုပါကင်ထားသေးတာပါ။ဒီမှာတော့ဖြစ်နေတဲ့ကုမင်းသား Chris Hemsworth ကပဲတရုတ်ဆောင်ထားပြီးတော့သူ့ရဲ့ချစ်သူနေရာမှာလည်းအရင်မင်းသမီး Natalie Portman ကပဲတရုတ်ဆောင်ထားတာဖြစ်ပါတယ်။ဒီရုပ်ရှင်အမည်ထဲမှာတော့ရဲ့ရဲဘော်ရဲဘက်တွေဖြစ်တဲ့ Guardian of the Galaxy စစ်ကြောလာစောင့်ချက်သူတွေ Valkyrie နဲ့ Cock တို့လည်းတွေ့ရပါတယ်။ Cock နေရာကတရုတ်ဆောင်တဲ့ Tiger Waititi ကဒီရုပ်ရှင်ကအတွက်ဇာညွန်လေးရေး Director လည်းလုပ်တာပါ။ဒါမဲ့ Christian Bale တရုတ်ဆောင်တဲ့ဇက်ကောင် Gold the God Butcher တားတက်တဲ့ဖျားနဲ့မင်းသားကြီး Russell Crowe တရုတ်ဆောင်တဲ့ Zeus တို့ကိုတော့ဒီကားမှမတွေ့ရပါဘူး။ Thor Love and Thunder ရုပ်ရှင်ကားကနံပါတ်4ကားမြောက်ဇာတ်ကားဖြစ်ပြီးတော့ဇူလိုင်6ရက်နေ့မှာတကဘာလုံးမှာရုံတင်ပြသမှာဖြစ်ပါတယ်ရှင်
။ Remember what I told you.
ထိုင်းနိုင်ငံမှာတော့ rap အဆိုတော့ milli ရဲ့ပြည်သက်တွေတည့်ရတင်းနဲ့ကောင်းခြင်းအချိုးဝဲကိုအာသီတာဖြစ်နေကြပါတယ်။ American ပြည်အောင်စုမှာကျင်းပတဲ့ Coachella ဂီတဖျော်ဖြေပွဲမှာသူကစင်မြင့်မော်ဖျော်ဖြေတော့တည့်ရတင်းကောင်းခြင်းကိုစားပြသွားတာဖြစ်ပါတယ်။ Dhanupa Khanna Theatrical ဆိုတဲ့နာမည်နဲ့ milli ဟာ Coachella Pop Rock ဂီတဖျော်ဖြေပွဲမှာဖျော်ဖြေခွင့်ရတဲ့ပထမဆုံးထိုင်းဆိုတော့ဖြစ်ပြီးတော့ဒီပွဲတော်ကနှစ်စဉ်ဂီတပရိသတ်2သိန်းကျော်လာရောက်ပြီးတော့ကြည့်ရတာဖြစ်ပါတယ်။ဒီနေ့ပွဲတော်မှာဆိုရင်ကမ္ဘာဂီတာအစင်းများကနာမည်ကြီးတွေဖြစ်တဲ့ Harry Styles တို့ Billie Eilish တို့လည်းပါဝင်ပြီးဖျော်ဖြေပါသေးတယ်။အဲ့မှာထိုင်းမှာလည်းမီလီက Mango Sticky Rice တည့်ရတိကောင်းခြင်းဆိုတဲ့တချင်းကိုဒီတည့်ရတိကောင်းခြင်းအချိုးဘက်ကိုစားရင်လည်းစင်ပေါ်မှာဖျော်ဖြေခဲ့လို့ထိုင်းနိုင်ငံမှာဒီရက်အတွင်းမှာကောင်းခြင်းအချိုးဘက်ချက်ချင်းရောင်းမလို့ဖြစ်သွားတာပါ။အဲ့ဒီတည့်ရတိကောင်းခြင်းရောင်းတာနာမည်ကျော်တဲ့ Mavery Sunshine မှာတော့ အွန်လိုင်းအမှားတွေကိုပို့ဖို့အတွက်မုံလိုက်ပို့တဲ့ဆိုင်ကစားမတွေတန်းစီပြီးတော့စောင့်နေတာတွေ့ရပါတယ်
พอจากที่น้องมิลิไปเอาข้าวเหนียวม่วงไปทานที่โคเชล่าเนาะก็ทําให้ยอดขายเราเพิ่มขึ้นมากจน
อมอซาริและมะเลียวินลาโลมาท้าเยตูริโกเตชาปิยโยวะไปนายออโลม้องมาเยแอคโกไปทายาบายပြီးမှတစ်ခေါက်ပြန်ဖွင့်ပြီးတော့ order တွေပြန်ပြီးလက်ခံတစ်ခေါက်ပြန်ပေးအဲ့လိုလုပ်ရပါတယ်လို့ Mary Sunbyshin Tangrat Santi Paradon ကပြောပါတယ်အခုဟာကကြက်တီးရာတီလည်းဖြစ်နေတော့အခုအဆိုတော် Millie ရဲ့စင်မော်ကလုံရဲကြောင်ရောင်းတာကလည်းတရားရာခံတော့မြင့်တက်သွားတယ်လို့သူကပြောပါတယ်အရင်က order မှာအိမ်ဟောင်ဝယ်စားလို့ရတဲ့ application ကြောင်ရောင်းကောင်းတဲ့သူရဲ့ဆိုင်ကပုံမှန်တစ်နေ့ကိုပွဲ200လောက်ရောင်းတာဖြစ်ပြီးတော့အခုတော့တစ်နေ့ကိုအပွဲ400လောက်ရောင်းရတာဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ရိုးရာအချိုးဝဲဖြစ်တဲ့ကျယ်တိကောင်ညင်အုံလို့စံကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့စည်ရင်သွင်းမှုအတွက်ဝင်ကြီးချုပ်ပရယုတ်ချန်ဟိုချာကစဉ်းစားနေကြောင်းထိုင်း PBS သတင်းထံမှကပြောပါရီထိုင်းပြည်ဟာရာသီဥတုအထူးပုံပြင်ဆိုဆိုတဲ့မလနဲ့အီကီလာတွေမှာရေးရောင်လို့တည့်တည့်နဲ့နဲ့ကောင်ညင်အုံလို့စံကိုစားတဲ့ကြောင်း
ပဲแต่ก็ช่วงหลังๆก็คือเหมือนอากาศมันร้อนก็ห่างหายไปอะไรอย่างเงี้ยค่ะแล้วพอแบบได้ดูน้อง
မီလီစင်မမစားပြတာကိုကြည့်ပြီးတော့ဒါကိုနေတိုင်းစားကျင်နေတယ်လို့ Safar Comco Clay Ponton ကပြောပါတယ်။ရုပ်တန်းကပြည့်ပြီးကောင်းနေဆိုင်မှာလဲနေဝင်သွားတာတောင်မှလူရေစီကားနေစေဖြစ်ပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that
ဒီတက်တောင်ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။
မအီတနာချောရဲ့သက်တမ်းရောင်သတင်းလှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အင်ကာနိမနက်ခင်းအတွက်သတင်းဘတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်။အာဆီယံထူးကိုယ်စားလှယ်နဲ့ဒေါန်ဆန်းစုကြည်တမရဟောင်းဦးဝင်းမြင့်နှံနဲ့တွေ့ဆုံခွင့်ပေးဖို့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ပတ်သက်ဆက်နွယ်သူတွေနဲ့တွေ့ဆုံနိုင်ရင်စီစဉ်ပေးမယ်လို့ပြောပေမဲ့ဒေါန်ဆန်းစုကြည်ဦးဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးမပေးတော့ကမ္ဘောဒီးယားအစိုးရရဲ့ကြေညာချက်မှာဖော်ပြမထားပါဘူး။ရုရှားတပ်တွေအဝိုင်းခံနေရတဲ့ယူကရိန်းစစ်ကမ်းမြို့မာရီယိုပိုကနေနောက်ထပ်အရသားတွေဘေးလွတ်ရာကိုပို့ပေးနိုင်ဖို့မျှော်လင့်ကြောင်းယူကရိန်းအရာရှိတွေကတင်းနယ်လာနေမှာပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီကတော့အရသားတရာကျော်ကိုတင်းနယ်ကနေနေကဘေးလွတ်ရာကိုကယ်ထုတ်နိုင်ခဲ့ကြောင်းနဲ့ဗီဒီယိုသတင်းစကားပါခဲ့တာပါယူကရိန်းနိုင်ငံကီယက်ဖ်မြို့တော်ကအမေရိကန်တန်ယုံကိုမကြခင်မှာပဲပြန်ပြီးဖွင့်လှစ်တော်မယ်လို့တန်ယုံယာယီတာဝန်ခံခရစ်စတီနာကေဗန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံကိုရုရှားတွေယူကရိန်းကိုဝင်ရောက်ကျူးကျော်ခဲ့တဲ့ဖေဗရီ24ရက်မတိုင်ခင်သတင်းနှစ်ပတ်လောက်မှာပိတ်ပစ်ခဲ့တာဖြစ်ပါတယ်ယူကရိန်းကိုအမေရိကန်ဒေါ်လာ33ဘီလီယံကူညီဖို့သမ္မတဂျိုးဘိုင်ဒန်ရဲ့အမြင့်တရက်ခံချက်ဟာကွန်ဂရက်လွှတ်တော်မှာပါတီနှစ်ရစလုံးရဲ့ထောက်ခံမှုကိုအခိုင်အမာရနေပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ထိုနီ ဖိုလော့ခ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.